ဆီရီးယားဆိုရတိုက်လေရင်ကိုပြစ်ချလိုက်တဲ့ဗီဒီယိုနဲ့လေရင်မောင်းတဲ့သူကိုဖမ်းဆီးထားတဲ့ဗီဒီယိုကိုဆီရီးယားတပ်ပုံတွေကပြသလိုက်ပါတယ်။တစ်ချိန်တည်းမှာပဲအစ္စလမ်ပူးပေါင်းဆောင်ရွက်မှုအဖွဲ့ကလည်းဆီရီးယားနိုင်ငံကိုအဖွဲ့တွေကနေထုတ်ပြဖို့အဆိုပြုတာကိုနိုင်ငံသားရေးဝန်ကြီးတွေကသဘောတူလိုက်ကြပါတယ်။တပ်ပုံတွေရဲ့အဲ့ဒီဗီဒီယိုနဲ့ပတ်သက်ပြီးတော့တိကျအတိပြုချက်တော့မရသေးပါဘူး။အတိုက်ခံတွေက YouTube မှာတင်လာနေကတင်လိုက်တဲ့ဗီဒီယိုမှာတော့တနက်ပြတန်အကျယ်ကြီးနဲ့ဒူးလေရင်မီးလောင်နေတဲ့ပုံနဲ့မီးကိုလုံးကြီးနောက်ကနေထွက်နေတာကိုပြထားပါတယ်။ဒါကိုခလန်းလန်းမှရှိတဲ့သူတယောက်ကလည်းအဲ့လိုပြတ်ကျသွားတဲ့ပုံမှာအောင်ပွဲခံနေပြီးတော့အဲ့ဒီလေရင်ဟာမိုဟာဆန်မြို့ကိုပြတ်ကျသွားတယ်လို့ပြောပါတယ်။အဲ့နောက်လေရင်မောင်းတဲ့သူကိုတခြားလက်နက်ကင်တွေကဝိုင်းထားတဲ့ပုံကိုလည်း YouTube မှာပြထားပါတယ်။ Syria သဘုံတွေကအစိုးရစစ်လေရင်ကိုပြစ်ချလိုက်တယ်လို့ပြောလိုက်တဲ့တစ်ချိန်တည်းမှာပဲလေရင်ဟာစပိုင်းဆိုင်ရာချုပ်ရင်းမှုဖြစ်ပြီးလေရင်မောင်းတဲ့သူလည်းလေရင်ထဲကနေခုံထွက်လိုက်တာဖြစ်တယ်လို့ဆီးရီးယားအစိုးရသတင်းမီဒီယာတွေကတော့တင်လာနေမှာပြောလိုက်ပါတယ်။အချိန်တည်းမှာပဲမက်ကာမှာအင်္ဂါနေ့ကျရင်ညီလာခံကျင်းပဖို့ပြင်ဆင်နေကြတဲ့ OIC နိုင်ငံသားရေးဝန်ကြီးတွေကလည်းဆီးရီးယားနိုင်ငံကိုအဖွဲ့တွေကနေထုတ်ဖြစ်ဖို့ဆုံးဖြတ်လိုက်ပါတယ်ခင်ဗျာ။